路径的设定，今生这把子，都灭大双个把乱。
မိုက်ပုံဆိုတာမလူကျင်တာတွေမကောင်းတာတွေအပူတွေကိုစွန့်ပစ်တဲ့နေရာဖြစ်ပါတယ်။တံပိုးထားတတ်တဲ့လူတွေကဒီအမိုက်ပုံကိုတစ်ပင်ဆိုင်ပြူဖို့အမေကြီးမြေလာမြေဩဇာတွေထုတ်ကြပါတယ်။တချို့ကအမိုက်ပုံတွေကနေရွှေငွေရတနာတွေကိုနီးပညာနဲ့ထုတ်တတ်ကြပြန်ပါတယ်။အသုံးချတတ်သူတွေအတွက်ဘယ်ရာမဆူအသုံးမဝင်ဘူးဆိုတာမရှိတတ်လောက်ပါပဲ။အမိုက်ပုံမှာအသက်ရှင်နေတဲ့လူသားတွေကိုလာပစ်ထားကြတဲ့အခါအဖိုးမဖြတ်နိုင်တဲ့လူတံပိုးတွေကိုလေးစားလို့စောင့်ရှောက်သူတွေရှိနေကြပါတယ်။တိုင်းပြည်ကဆင်းရဲမွဲတေလာပြီးဖြစ်လို့ငကူကမကြားဘူးတာတွေကြားနေရပါတယ်။အဖိုးဖွားတွေကိုမစောင့်ရှောက်နိုင်တော့လို့မကြွေးနိုင်တော့လို့အမိုက်ပုံတွေမှာလာပစ်ထားကြပါတယ်။ရင်တလောင်းလောင်းနဲ့မြင်မကောင်းစရာပဲလို့သိရပါတယ်။အလွန်ကျင်နာတတ်တဲ့ဗုဒ္ဓဘာသာဝင်တွေကြီးစိုးတဲ့တိုင်းပြည်မှာအခုလိုလူမဆန်တဲ့အလုပ်တွေဖြစ်လာလိမ့်မယ်လို့မထင်မှတ်ခဲ့ပါဘူး။အံ့ဩစရာကောင်းလောက်အောင်ဖြစ်လာကြပြီဆိုတော့တောင်ဝင်မဲ့သူတွေကိုအပြစ်တင်နေမဲ့အစားကူညီတင်တာတွေကူညီတာကအကောင်းဆုံးပါပဲအခုလိုတောင်ဝင်မယူနိုင်တော့လို့အဖိုးဖွားတွေကိုအမိုက်ပုံမှာလာပစ်သူတွေကိုသူတို့ငငယ်လူမမယ်အရွယ်တုန်းကဒီအဖိုးဖွားတွေကပဲလူလားမြောက်အောင်ကျွေးမွေးစောင့်ရှောက်ခဲ့ကြတာဖြစ်ပါတယ်ကို့အလှည့်မှာတောင်ဝင်မယူနိုင်တော့လို့အမိုက်ပုံမှာလာပစ်ထားတာတောင်ဝင်ကင်းတယ်ပော့သွားတယ်လို့ထင်ရပေမဲ့လေတကယ်တော့လူတံပိုးတွေယော့ပါသွားပြီးတောင်ဝင်မယူတတ်တဲ့လူအလေးမထားတတ်တဲ့လူတယောက်အဖြစ်ဒီအိမ်မဲကြီးကဘဝတစ်လျှောက်နောက်ကလိုက်ပြီးအနောက်ရှက်ပေးနေမှာဖြစ်ပါတယ်ပုတ်တောင်းရက်နေတဲ့အဖေကိုတားဖြစ်သူကဘာလုပ်နေတာလဲလို့မေးတဲ့အခါမင်းအဖိုးအသက်ကြီးလာပြီးငါမကြွေးနိုင်တော့ဘူးသူ့ကိုမစောင့်ရှောက်နိုင်တော့ဘူးဒါကြောင့်မင်းအဖိုးကိုပုတ်ထဲထည့်ပြီးချောင်းရိုးမှာရေမျောဖို့အတွက်ပုတ်တောင်းရက်နေတာလို့အဖေလို့သူကဖြေပါတယ်ဒါဆိုရင်အဖိုးတလုံးကြိုရထားပေးပါလို့သားကတောင်းဆိုပါတယ်အဖိုးတလုံးကဘာလို့ဖို့လဲလို့အဖေလို့သူကမေးတဲ့အခါအဖေအသက်ကြီးလာလို့အဖိုးဖြစ်ပြီးကျွန်တော်ကမစောင့်ရှောက်နိုင်တဲ့အခါအစင်သင့်ရှိထားတဲ့ပုတ်ထဲထည့်ပြီးရေမျောယုံပါပဲကျွန်တော်ကပုတ်တောင်းမရက်တတ်လို့အခုကတည်းကကြိုဆောင်ထားခြင်းတို့ပါတဲ့ဒီဂျပန်ပုံမြင်တဲ့ကလူပါပဲမြေးလေးရဲ့စောင့်ရှောက်မှုနဲ့အဖိုးလည်းရေမျောမခံရပဲတစ်သက်လုံးချမ်းသာအတူဆင်းရဲအတူအေးအေးလူလူမိသားစုနဲ့နေခွင့်ရသွားခဲ့ပါတယ်ဘဝဆိုတာအတူတူလက်တွဲပြီးတိုက်ပွဲဝင်ရမယ်ခရီးတစ်ခုပင်ဖြစ်ပါတယ်သားသမီးချင်းဝတ်မိဘချင်းဝတ်ဆိုတာတွေရှိပါတယ်တောင်းဝန်မယူခြင်းပဲဖြစ်ချင်တာဖြစ်ပြစ်ထားလိုက်ရင်တောင်းဝန်မကြည့်တဲ့အတွက်ကို့အလှည့်မှာလဲဒီဝတ်ကျွေးတွေကတပတ်လည်လာတတ်ပါတယ်ကျွေးမွေးမပြည့်ဆောင်ရက်စီမံမွေခံထိုက်စီလှူမြဝေရိစောင့်လီမျိုးနဲ့ဝေငါးတွယ်ဆိုတာသားသမီးတွေဖြည့်ဆည်းရမယ်ကျင့်ဝတ်တွေပဲဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တွေရဲ့လမ်းစဉ်ကဒီကျင့်ဝတ်တွေကြည်ပြွန်ပြီးနတ်ပြည်နတ်ရွာသွားကြမယ်ဒီတဲ့တစင်တဲ့လုံနိုင်တာကတော့ဝိပဿနာနဲ့အကျွတ်တန်းဝင်ကြမှာဖြစ်ပါတယ်ဒီနေရာမှာလေးစားစရာကောင်းတဲ့ပရိဒါစိတ်ရှိတဲ့လူငယ်တွေအကြောင်းကိုဖော်ပြခြင်းပါသေးတယ်အခုလိုတက်ကြီးရွယ်အိုတွေဘဝပြောက်ပြီးအမိုက်ပုံရောက်နေချိန်မှာအကူအညီပေးတဲ့လူငယ်များအဖွဲ့ဟာလိုအပ်တဲ့အချိန်မှာအချိန်မီလို့ပြောလို့ရအောင်အကျိုးရှိအောင်ဆောင်ရွက်နေကြတာကိုသိနေရပါတယ်အဆိုးနဲ့အကောင်ဒွန်တွဲနေတဲ့လောကကြီးထဲမှာကံမကောင်းလို့အမိုက်ပုံရောက်သွားရတော့လေကံကြမ္မာမျက်နှာသာပေးလို့ကူညီပံ့ပိုးလာတဲ့လူငယ်တွေနဲ့စွန့်ခွင့်ရကြပါတယ်ခေဆိုးစနစ်ဆိုးနဲ့ကြက်တဲနေချိန်မှာလူတူတယောက်ရဲ့တောင်းဝင်ကိုယူဖို့ဆိုတာမလွယ်ကူတဲ့အတွက်ဒီအခြေအနေမျိုးမှာအဖိုးဖွားတွေကိုနေစရာစားစရာဝတ်စရာတွေအဆင်ပြေအောင်ဆောင်ရွက်ပေးဖို့ဆိုတာအခက်အခဲတွေရှိနေမှာအမှန်ဖြစ်ပါတယ်။ဒီအခက်အခဲတွေကိုမျက်ကွယ်ပြုပြီးမဖြစ်ဖြစ်အောင်ကူညီပေးတဲ့ပရိဒတ်လူငယ်တွေကိုတကယ်လေးစားတင်ပါတယ်။မလှပတဲ့ဘဝတွေကိုလှပလာအောင်ကူညီဆောင်ရွက်ပေးတဲ့ဥယျာဉ်မှုလူငယ်တွေမြန်မာနိုင်ငံမှာများစွာလိုအပ်ပါတယ်။အဆိုးတွေကိုကောင်းလာအောင်သူတို့တွေကဖန်တီးနေသလိုနာဂတ်မြန်မာနိုင်ငံမှာလဲသူတို့လူဥယျာဉ်မှုနဲ့တူတဲ့လူတွေမဖြစ်မနေလိုအပ်ပါတယ်တခါတုန်းကဖျားလောင်းတဲ့လူငယ်တွေဟာအများကိုကူညီတဲ့အလုပ်တွေထိထိရောက်ရောက်ဆောင်ရွက်ခဲ့ကြပါတယ်အများကျိုးဆောင်ရွက်တာနာမည်ကြီးလို့လူငယ်အယောက်30အဖွဲ့ဆိုရင်မတိတူမရှိသလောက်နာမည်ရပါတယ်သူတို့တွေကွယ်လွန်ကြတဲ့အခါမှာနတ်ပြည်ရောက်သွားလို့အယောက်30ကိုအစွဲပြုတ်ပြီးဒီနတ်ဘုံကိုတာဝရင်သားလို့ခေါ်ကြပါတယ်လောကမှာဘာပဲလုပ်လို့အလဟတ်တ်ဖြစ်မသွားပါဘူးကောင်းကျိုးဆိုတာကောင်းတဲ့အလုပ်ကလာတယ်လို့မကောင်းကျိုးဆိုတာလည်းမကောင်းတဲ့အလုပ်ကလာတာဖြစ်ပါတယ်။အကျိုးသက်ရောက်မှုတစ်ခုခုတော့ရှိနေတာအမှန်ပင်ဖြစ်ပါတယ်။ကိုယ်တွေကနာမည်ကောင်းယူခြင်းနဲ့စိတ်တွေနဲ့မလုံမိစီပဲအယိုးသားဆုံးအဖြူစင်ဆုံးစိတ်တွေနဲ့ဆောင်ရွက်ကူညီဖို့ကအရေးကြီးပါတယ်။စေနာမှန်တယ်ဆိုတာလည်း လုတ်ကူယိုယိုသားသားကျိုးကျိုးဆားဆားနဲ့ကိုကျိုးညှို့လင်းချက်တွေမပါပဲဆောင်ရွက်တာကိုရည်ညွှန်းတာဖြစ်ပါတယ်တို့အတွက်ဝီဇင်းတို့တိုင်းပြည်ကအလိုအဆုံအချိန်မှာစေနာဖြူစင်စွာနဲ့ကူညီဆောင်ရွက်ကြဖို့ဆန္ဒပြုလိုက်ပါတယ်တရားတော်မှာပေါင်းသူတော်ကောင်းသူစင်ရဲ့ကင်းပြောက်ချမ်းသာရောက်၍ကိုစိတ်နှပြချမ်းမာချမ်းသာကြပါစေ
ရှင်ရှင်ကြပါစေတို့မြတ်သားစွမ်းကပါလွန်ငြိမ်ချမ်းကြပါ